ကာကစ္စတန်တောင်ပိုင်းဒေသမှာလူမျိုးရေးပြစ်ခတ်တွေ၄ရက်မြောက်နေ့ဖြစ်ဒီကနေ့မှလည်းဆက်လက်ဖြစ်ပွားနေရမှာတနတ်တန်တွေကိုလည်းကြားခဲ့ကြရပါတယ်အတီကယုံတွေကြောင့်ဥစဘက်လူမျိုးတသိန်းလောက်ဟာလည်းအိုးအိမ်တွေကိုစွန့်ခွာထွက်ပြေးပြီးနေဆက်ဒေသမှာစုဝေးရောက်ရှိနေကြတာပါအစိုးရကတော့တောက်ချန်လေးကစတင်တဲ့ပြည်ပခတ်တွေမှာလူပေါင်း124ယောက်ထက်မနည်းသေဆုံးပြီး1600ကျော်ထိခိုက်ဒဏ်ရာတွေရခဲ့ကြတယ်လို့ပြောပါတယ်ကာကစ္စတန်မှာရှိတဲ့ဥစဘက်လူမျိုးစုခေါင်းဆောင်တွေကတော့ဂျားပြတ်ဆူရကကြေညာတဲ့သေဆုံးသူအရေအတွက်မမှန်မဲနဲ့ဒီထက်ပိုများတယ်လို့ဆိုပါတယ်ဒီကနေ့မှာပဲလက်နက်ကင်ထားတဲ့အုပ်စုတွေကို Osh မြို့ရဲ့လမ်းတွေပေါ်မှာတွေ့ကြရပြီးတောင်ပိုင်းမြို့တစ်ခုဖြစ်တဲ့ဂျလာလာဘတ်မှာလည်းပြည်ပခတ်တွေဖြစ်ခဲ့တဲ့အကြောင်းမျက်မြင်တွေ့သူတွေကပြောခဲ့ကြတာပါဥစဘက်လူမျိုးတွေကအိမ်တွေစီးပွားရေးလုပ်ငန်းတွေကိုမီးတင်ရှို့ခဲ့ကြပြီးကာချစ်လူမျိုးတွေကတော့ဥစဘက်တွေကနိုင်ငံတောင်ပိုင်းဒေသကိုတိမ့်ပတ်ဖို့ကြိုးပမ်းနေရကနေကာကွယ်နေတာလို့ပြောပါတယ်ကာကစ္စတန်ချားပြတ်ဆွေးရကတော့တမရဟောင်းကူမန်ဘက်ပကီယက်ရဲ့ဩဇာညောင်းတဲ့ဒေသကိုလုံခြုံရေးအရန်တပ်ဖွဲ့တွေစေလွတ်မယ်လို့ပြောပါတယ်တမရဟောင်းကတော့ဧပြီလ9ရက်နေ့ကလူပေါင်း85ယောက်ထိတည်ဆုံးခဲ့ရတဲ့အုံကြွမှုတွေမှာယာရုကဖယ်ရှားခံခဲ့ရတာပါအခုကဘယ်လာရုစ်နိုင်ငံမှာခိုလုံနေတဲ့တမရဟောင်းကလူမျိုးစုပြည်ပခတ်တွေကိုသူ့ကိုထောက်ခံသူတွေကလောက်ခဲ့ကြတယ်ဆိုတော့ဆွဆွဲချက်တွေကိုတော့ပယ်ချခဲ့ပါတယ်